မြန်မာနိုင်ငံမှာမြို့သားညီညွတ်ရေးတိုင်းနိုင်ငံကောင်စီ NUCC ရဲ့ပထမဆုံးအကြိမ်ပြည်သူ့ညီလာခံကနေအစုအဖွဲ့အစည်းအဝေးသုံးသပ်ဆွေးနွေးသဘောတူညီမှုတွေနဲ့ Federal Democracy ပြည်ရင်းကိုအတည်ပြုကြတော့မှာလို့အမျိုးသားညီညွတ်ရေးဆွေးနွေးသမ္မတကပြောလိုက်ပါတယ်။ဒီညီလာခံကနေအတည်ပြုတဲ့ Federal Democracy ပြည်ရင်းကိုဥပဒေနဲ့ညီပြဋ္ဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လည်းပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌကပြောပါတယ်။ဒီမိုကရေစီညီအစုတွေနဲ့တော်လိုင်းအင်အားစုတွေကခေါင်းဆောင်တွေတက်ရောက်နေတဲ့ဒီညီလာခံအဖွဲ့ပထမနဲ့အသေးစိတ်ကိုအွန်လိုင်းကတက်သတင်းရခဲ့တဲ့မဆုမွန်ပြပြပေးပါဦးခင်ဗျာ
။အမျိုးသားညီညွတ်ရေးအကောင်နိုင်ငံကောင်စီ NUCC ကနေကမကထပြုပြီးတော့ဇန်နဝါရီလ28ရက်နေ့ကနေဇန်နဝါရီလ29ရက်နေ့အထိ3ရက်တာကျင်းပမယ့်ပြည်သူ့ညီလာခံကနေ Federal Democracy ပြည်ရင်းအတည်ပြုနိုင်ရေးNUG နဲ့ CRPH အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေအစုအဖွဲ့အစည်းအဝေးကတိုင်းရင်းသားခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပါပါဝင်ဆွေးနွေးဆုံးဖြတ်ကြတော့မှာဖြစ်ပါတယ်။ဒါမှသက်သက်ပြီး NUG ရဲ့ယာယီသမ္မတဒူဝါလာရှိလာကသူ့ရဲ့မိကွန်းထဲမှာအခုလိုပြောသွားပါတယ်
။ဒီကောင်စုကြီးရဲ့အဓိကအရင်းခံရေတောက်မြေပြဿနာတွေဒီတစ်ခါတည်းကိုဖြေရှင်းနိုင်တဲ့ Federal Democracy ဒီကောင်စုကြီးပြီးဆောင်နိုင်ရတဲ့အတွက်အရေးကြီးလာတဲ့ Federal Democracy ပြည်ရင်းကြီးကိုဒီညီလာခံမှာအတည်ပြုပြီးတမိုင်းမှတ်တိုင်စိုက်ဆိုနိုင်တော့မှာဖြစ်ပါလေစစ်အာဏာရှင်စနစ်အပါဝင်အာဏာရှင်စနစ်မှန်သမျှပပျောက်ရေး2008ဖက်စီပုံချကနုပ်တဲ့အတိပတ်ချက်သိရဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအယတပိလို့အစိုးရပေါ်ထွန်းတဲ့အစရှိတဲ့ရည်ရွယ်ချက်တွေနဲ့အတည်ပြုပြတ်ထမ်းတဲ့ပြည်ရင်းကြီးကຫນွေဦးတော်လာရဲ့အတွက်ဆက်ဆောင်လမ်းပြမိရှုသဆောင်ဖြစ်လာမှာဖြစ်ပါလေဒီပြည်ရင်းကြီးမှာပါတဲ့နိုင်ငံရေးလမ်းပြအမြေပုံအတိုင်း Federal Democracy ဖက်ရှိပုံချက်ကဥပဒေတရားကိုလူထုစံတမ်းနဲ့အညီအတည်ပြုပြတ်ထမ်းပြီးဖိုက်စီပုံချက်ကဥပဒေစနစ်လိုက်နာကျင့်သုံးနိုင်မှသာကျွန်တော်တို့မျော်ရည်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မှဖြစ်ပါလေ
ပြည်သူ့ညီလာခံကနေအတည်ပြုလိုက်မဲ့ဖက်ဒရယ်ဒီမိုကရေစီပြည်ရင်းကိုဥပဒေနဲ့အညီပြဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လည်း CRPH ဥက္ကဋ္ဌဦးအောင်ကြည်ညိုကပြောပါတယ
်ဖက်ဒရယ်ဒီမိုကရေစီပြည်ရင်းမှာပါရှိတဲ့ပြည်တော်စုမျှော်ရည်ချက်နဲ့စံတန်ဘိုးများပြည့်ဝစေမယ်ပြည်တော်စုဘွားတိုင်းရင်သားအားလုံးမိစေလာများပြော်လင့်တောင်းတခဲ့ကြတဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုကြီးတည်ဆောက်ဆန့်ရေးတွေဒီညီလာခံကြီးဟာခရာတွတ်ချင်းတာလွတ်ချင်းခရာတွတ်ချင်းတာလွတ်ချင်းအခမ်းအနားအဖြစ်ရှင်းနေပါလေခီးရှည်ကြီးကိုဆက်လက်ပြီးတော့ကျောက်လန်းကြရအောင်မှလည်းဖြစ်ပါလေအားဖြင့်ကျိုးပန်းရအောင်မဲ့ဏ္ဍန်လို့လည်းဆိုနေပါလေပြည်တော်စုလွတ်တော်ကိုဇာပြုကော်မတီ CRPH အနေနဲ့လည်းပဲပြည်သူတို့ကတာဝန်ပေးလွှတ်အပ်ထားတယ်ကိုဇာပြုတာဝန်ကိုအလေးအနက်ပြုပြီးတော့ပြည်ရင်းမှာပါတဲ့မူဝါဒများနဲ့အညီဥပဒေပြုရေးမန်တိုင်အနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်သွားမှာ
ပြည်သူညီလာခံကိုဥဆောင်တက်ရောက်လာတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများရဲ့ကိုယ်စားကယီနီအမျိုးသားတိုးတက်ရေးပါတီ KMPP ရဲ့ဥက္ကဋ္ဌခူးရယ်က Federal Democracy ပြည်တော်စုတည်ဆောက်နိုင်ရေးအတူတကွာလက်တွဲပူးပေါင်းပါဝင်ကြဖို့တိုက်တွန်းပြောဆိုသွားပါတယ်
။အနေအထားမှာကျွန်တော်တို့နိုင်ငံကိုင်ခုခံတော်လှန်ရေးရဲ့အပြင်လူထုတော်လှန်ရေးနဲ့ပေါင်းစပ်ပြီးတော့အချင်းအဟုန်နဲ့အခုကျွန်တော်တို့တက်ကွဲဝင်နေကြတဲ့အနေအထားမျိုးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒီနေ့သမိုင်းအမားနဲ့မတရားမှုတွေကိုခြေဖြောက်ပြီးတော့ကျွန်တော်တို့မာကန်တော်တဲ့သမိုင်းနဲ့တန်းသူရဲ့အခွင့်အရေးကိုကျွန်တော်တို့လူတိုင်းသူချင်းစီမလူမျိုးချင်းစီအထိကျွန်တော်တို့သူတို့ကကျင့်တွဲနေထိုင်ဖို့အတွက်ကျွန်တော်တို့ရေးသံပြီးတော့အခုချိန်မှာဆိုလို့ရှိရင်ဖလဲနေလေးအောင်မကျန်းကျွန်တော်တို့ရှိသမျှတော့ဒီလိုတရားလုံးဟာတနက်ကန်တော်လာရေးနဲ့လူထုတော်လာရေးကိုပေါင်းစပ်ပြီးတော့အချိန်ဟုန်နဲ့ကျွန်တော်တို့တိုက်ပွဲဝင်နေတဲ့ကာလလည်းဖြစ်ပါတယ်ကျွန်တော်တို့ရဲ့တိုက်ပွဲဟာဒီမိုကရေစီအရေးမဟုတ်ပဲနဲ့အမျိုးသားဓာတ်လူရဲ့ကိုယ်ပိုင်ပြတ်ထောင်ခွင့်ကိုအမှန်ခံပေးနိုင်တဲ့ ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတက်လာချမယ်ဆိုပြီးတော့ကျွန်တော်တို့အတူတူကသဘောထပ်တူကြရင်းနဲ့ကျွန်တော်တို့အခုလိုအင်းနဲ့အားနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်နေကြတဲ့အချိန်ကာလလည်းဖြစ်ပါတယ်။အားလုံးတို့တွေသဘောရရှိတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုကျွန်တော်တို့ဒီမှာလမ်းမှာနဲ့ကျွန်တော်တို့အမိုင်းကိုကျွန်တော်တို့ဖားပါပန်တီးပြီးတော့ရေးသားမဲ့အချိန်ကာလလည်းဖြစ်ပါတယ်
။ပြည်သူ့ညီလာခံရဲ့အစမှာတော့ຫນွေဦးဒေါ်လာရဲ့တပိတ်အရာစုတွေရဲ့ကိုစားမုံရတပိတ်ခေါင်းဆောင်ကိုခန့်ဝေချိုးကလည်းခေါင်းဆောင်တွေအနေနဲ့တိုင်းပြည်နဲ့ပြည်သူလူထုမျက်နှာကိုကြည့်ပြီးပြည့်ပြည့်စုံစုံဆောင်ရွက်ကြဖို့ဘုံညီမှန်းချက်တူတဲ့အစုအဖွဲ့တွေနဲ့တူညီတဲ့ပန်းနိုင်ကိုရောက်အောင်တွားကြဖို့ပြောဆိုသလိုစီရီယံဝန်ထမ်းအင်အားစုတွေရဲ့ကိုယ်စားလှယ်ကိုနောင်ချိုးကလည်းအာနာဖီဇာမှုနီလန်းစုံနဲ့အာနာရှင်စနစ်အပြီးပိုင်ခြုံငင်းရေးအာနာရှင်စနစ်အမြင့်ချက်ချေမုံရေးမူဝါဒတွေချမှတ်နိုင်အောင်ခေါင်းဆောင်လူတွေဘက်ကအလေးနက်ထားဆောင်ရွက်ဖို့တိုက်တွန်းပါတယ်။မျိုးဥတော်လိုင်းရဲ့အင်အားစုတွေနိုင်ငံရေးပါတီကိုယ်စားလှယ်တွေအရက်ဖက်အဖွဲ့ကြီးတွေနဲ့တော်လန်တပိတ်အင်အားစုတွေဘက်ကလည်းမြန်မာနိုင်ငံမှာအာနာရှင်အလုံးစုံပြတ်သွေးရေးပူးပေါင်းပါဝင်ကြဖို့နီလန်းအခြေစားကြဖို့အသီးသီးတိုက်တွန်းပါတယ်။ဒီကနေ့ကနေစ၃ရက်တာကျင်းပမယ့်ပြည်သူ့ညီလာခံမှာဖက်ဒရယ်ဒီမိုကရေစီပြည်ရင်းအတည်ပြုနိုင်ရေးကိစ္စရဲ့အပါအဝင်အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီတိုးချွတ်ဖွဲ့စည်းသွားမယ့်အခြေအနေမြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖွဲ့စည်းနိုင်ရေးကြားကာလအစီအစဉ်လေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတည်ပြုမယ့်လုပ်ငန်းစဉ်လေးပါဝင်ပါတယ်။ညီလာခံပြီးဆုံးသွားတဲ့နောက်မှာတော့ဇန်နဝါရီလ30ရက်နေ့မှာညီလာခံအတွင်းကဗျာလက်တွေနဲ့ပတ်သက်ပြီး NUCC ကသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းထုတ်ပြန်ထားပါတယ်။2022ခုနှစ်မတ်လ28ရက်နေ့မှာတော့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီကနေဖက်ဒရယ်ဒီမိုကရေစီပြည်ရင်းကိုညှိဆွဲခဲ့ပြီးတော့ဧပြီလ16ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။ NUCC ကိုတော့လက်ရှိမှာအဖွဲ့အစည်း28ဖွဲ့ဖွဲ့စည်းထားပြီးဒီထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့8ဖွဲ့ပါရှိပါတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ရှင်။